မြန်မာအာဏာရပါတီဟောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြတ်သိမ်းမှုအပေါ်အမေရိကန်ဗြိတိန်ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကစိုးရိမ်ကြောင်းပြောဆိုထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးလုပ်ငန်းစဉ်မှာတက်ဆိုင်သူတွေပိုပြီးပါဝင်မှုရှိစေဖို့လည်းတိုက်တွန်းလိုက်ပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်ပါတီပေါင်း40ခုမြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တာဟာမတည်ငြိမ်မှုတွေပိုပြီးတော့ဖြစ်လာစေနိုင်တယ်လို့အမေရိကန်ကပြောဆိုပြီးအပြင်းအထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်
We strongly condemn the Burma military regime's decision to abolish 40 political
NLD အပါအဝင်နိုင်ငံရေးပါတီ40ဖျက်သိမ်းတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ရှုတ်ချပါတယ်မြန်မာနိုင်ငံတွင်းကတက်ဆိုင်သူတွေအလုံးပါဝင်ခြင်းရှိတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးမျှတတယ်လို့မတက်မှတ်နိုင်တယ်လို့တက်မှတ်မှာလည်းမဟုတ်ချောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဘဲဒင်ဖက်တဲကဗုဒ္ဓနေမှာပြောဆိုခဲ့ပါတယ်ဆဲအုပ်ချုပ်ရေးကိုဆန့်ကျင်မှုတွေပိုတိုးလာနိုင်ပြီးစစ်ကောင်စီကရွေးကောက်ပွဲတွေလုပ်ရည်တစ်ဖက်သက်လုပ်နေတာဟာဆိုရင်မတည်ငြိမ်မှုတွေပိုပြီးတိုးလာစေနိုင်တယ်လို့လည်းသူကထပ်လောင်းပြောပါတယ်NLD ပါတီနဲ့တခြားသောပါတီတွေဖြတ်သိမ်းမှုဟာဆိုရင်မြန်မာလူထုရဲ့လွတ်လပ်မှုနဲ့အခွင့်အရေးကိုထိုးနှက်တိုက်ခိုက်မှုအဖြစ်ဗြိတိန်နိုင်ငံခြားရေးဌာနကလည်းဝေဖန်ထားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ခွင့်နယ်ပယ်ချင်းမြောင်လာတဲ့အပေါ်မှာအထူးပဲဆိုရင်ကြောင်းဩစတြေးလျနိုင်ငံခြားရေးနဲ့ကုန်သွယ်ရေးဌာနကလည်းပြောဆိုလိုက်ပြီးနိုင်ငံရေးလုပ်ငန်းစဉ်မှာတက်ဆိုင်သူအလုံးကိုပါဝင်ခွင့်ပြုဖို့တင်ကြောင်းတက်ဆိုင်သူတွေကိုဖဲထုတ်ခြင်းဟာဆိုရင်အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေထပ်ပြီးဥတီသွားနိုင်တယ်လို့လည်းသတိပေးပါရယ် NLD ပါတီကိုနိုင်ငံရေးလုပ်ငန်းစဉ်ကနေဖဲထုတ်မှုဟာဆိုရင်အခြေအနေတွေတွတ်တက်ကောင်းမွန်လာစေရည်အတွက်ပို့ပြီးတော့ခက်ခဲသွားစေမယ့်အပေါ်မှာစိုးရိမ်တယ်လို့လည်းဂျပန်အစိုးရကပြောဆိုထားပါရယ်ရှင်